Welcome to the Voice of America in Burmese.
Mingla mneki ma shin. VOA Megan Tan ye 2021 ခုနှစ်စက်တင်ဘာလ2ရက်ဇာတာပတိနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။ Line to meter 24.50 52တို့ပြင် Line meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့အမေရိကန်တွေကိုဖယ်ထုတ်နိုင်မှုနိလန်းတွေနဲ့လမ်းကြောင်းတွေရှာဖွေနေတယ်လို့အမေရိကန်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလက်လက်ကန်ပြည်ပတွေနဲ့လူငယ်ရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးလုပ်ငန်းတွေထိခိုက်နေတယ်လို့ကုလသမဂ္ဂကသတိပေးပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုခမောင်စိုးမင်းနဲ့တူပြောပြပေးသွားမှာပါ
။ကောင်းပါပြီရှင်။ပြည်စီစဉ်နောက်ပိုင်းမှာတော့မုံကုန်းမှာ MNDAA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေ NUG အမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံအလုံသမားသမဂ္ဂတွေကထောက်ခံတဲ့အကြောင်းမြန်မာနိုင်ငံအလုံသမားသမဂ္ဂများအဖွဲ့ချုပ်ကပြောဆိုလိုက်တဲ့သတင်းနဲ့အတူနားဆင်ရမှာကတော့
ကျလာပြီးတော့ထွက်သွားကြတာပေါ့ပြည်ပနေရာလားတောတောင်ပဲရှိတယ်ဆိုတော့တောတောင်တွေပဲရွာနယ်လောအောင်ပေါ့နော်ရွာနယ်လောအောင်အဲတောတောင်တွေထဲပဲပြီးတယ်လူကြီးအကုန်လုံးစစ်စစ်ပေါင်းစုံ
ဒါကတော့ရေပြူတဝဲမြစ်ကမ်းဘေးတစ်လျှောက်စစ်ကောင်စီတပ်တွေဝေရောက်လာတဲ့အတွက်ဒေသခံရွာသားတွေတောင်းနဲ့ချီခပ်ပြားရတဲ့အခြေအနေကိုပြောပြသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဥကျော်စံတာရဲ့မြမရေးတုံးသက်ချက်လူလူနဲ့ကျမရေးအားကစားကဏ္ဍစတာတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြမသတင်းတွေကိုကိုအောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်မဲ့နေလန်းနေနဲ့လမ်းကြောင်းတွေကိုရှာဖွေနေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကပြောလိုက်ပါတယ်အမေရိကန်နဲ့မဟာမိတ်တွေအကျိုးစီးပွားအတွက်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့ဆက်သွယ်ပြောဆိုမှုတွေရှိနေမှာဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ကြပ
ါ We're not going to take them at their word. We're going to take them at their deeds. So they've got a lot to prove.
တာလီဘန်တွေရဲ့အပြောတစ်သက်ကိုလက်ခံမှာတော့မဟုတ်ပါဘူး။လက်တွေ့လုပ်ရက်တွေကိုသာလက်ခံမှာပါလို့ဗိုလ်ထုနေကအမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာနိုင်ငံရေးဌာနကြီးအမြင့်တန်းအတွင်းဝင်ဗစ်တိုးရီးယားနူလန်ပြောဆိုသွားတာပါ။အရင်ကလုတ်ခဲ့ဘူးတဲ့နောက်ကျောင်းတွေရှိခဲ့ဘူးတော့ကြောင့်တာလီဘန်တွေနေနဲ့သူတို့အပေါ်မှာလက်ခံလာအောင်တတိပြဖို့လိုတယ်လို့လည်းပြောသွားပါတယ်ခမန်းကြီးအမေရိကန်တရားကနေ200လောက်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေသေးဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့တာပါကျန်နေသေးတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေအမေရိကန်နဲ့လက်တွဲလှုပ်လှုပ်ခဲ့ဘူးပြီးအာဖဂန်နစ္စတန်ကနေထွက်ခွာလိုသူတွေကိုဘေးရန်တွေခင်းခင်းကယ်ထုတ်နိုင်အောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဖြစ်နိုင်မဲ့နည်းလမ်းတွေရေလန်းကုန်းလမ်းနဲ့ဒီလူတွေကိုကယ်ထုတ်နိုင်မှုအတွက်လည်းလွန်ခဲ့တဲ့24နာရီအတွင်းတာလီဘန်တွေနဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တပ်ဖွဲ့တွေနဲ့ပန်ဂျက်ရှားတောင်ကြားကိုခြေကုပ်ယူထားတဲ့တာလီဘန်စံကြည်ရေးတပ်ဖွဲ့တွေအကြားဆွေးနွေးပွဲတွေပြက်ပြားသွားပြီးတဲ့နောက်နှစ်ဖက်တိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားနေပါတယ်တာလီဘန်စံကြည်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတဦးကသူတို့ကိုလာရောက်တိုက်ခိုက်တဲ့တာလီဘန်တပ်ဖွဲ့တွေဟာအကြာအဆုံးများစွာနဲ့ဆုတ်ခွာသွားရကြောင်းပြောပါတယ်တာလီဘန်စံကြည်ရေးတပ်ဖွဲ့ရဲ့တပ်မှုဟာဟိုတချိန်1990ခုနှစ်ကနာမည်ကျော်စစ်ကောင်းဆောင်တဦးဖြစ်ခဲ့တဲ့အာမက်ရှာမတ်ဆူရဲ့သားအာမက်မတ်ဆူဖြစ်ပါတယ်။အယ်ကိုင်ဒါအဖွဲ့က2001ခုနှစ်စက်တင်ဘာ17ရက်ကုန်သွယ်ရေးအထက်မြင့်အမွာအဆောက်အုံနှစ်ခုကိုလေယာဉ်နဲ့တိုက်ခိုက်ခြင်းမလုပ်ခင်ရပ်ပိုင်းမှာပဲသူ့ပခင်အာမက်ရှာမတ်ဆူကိုလုံခြံတပ်ဖြတ်ခဲ့ပါတယ်။အခုလည်းတာလီဘန်စံကြည်ရေးတပ်ဖွဲ့တွေရှိရာကိုဖြုတ်ချခံရတဲ့အစိုးရရဲ့တပ်ဖွဲ့တွေလာရောက်ပူးပေါင်းနေကြတယ်လို့ဆိုပါတယ်။အဲ့ဒီအထဲမှာဖြုတ်ချခံရတဲ့အစိုးရရဲ့ဒုသမရအရူလာဆဲလက်နဲ့ပြပောင်းများစွာအတွေ့အကြုံပြေးဝါတဲ့အထူးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်။အဲ့ဒီတပ်ဖွဲ့တွေကိုအာဖဂန်အမျိုးသားခုခံရေးတပ်ဦး NRFA လို့ခေါ်ပြီးတာလီဘန်တပ်ဖွဲ့ဝင်တွေကိုအကြာအဆုံးများစွာနဲ့အတူတိုက်ထုတ်လိုက်နိုင်တယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ။
ရုရှားနိုင်ငံရဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအခိုင်အမာဆက်လက်အားပေးကြောင်းဗိုလ်ထုနေကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနိုင်ငံရဲ့ ဥရောပနဲ့ပေါင်းစပ်ပြီးဒီမိုကရေစီထူထောင်မှုကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်မဲ့နည်းလမ်းတွေကိုလည်းခေါင်းဆောင်နှစ်ဦးဆွေးနွေးမယ်အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။တွေ့ဆုံမှုအတွင်းလူညွန်ရေးကိစ္စတွေကိုအဓိကဆွေးနွေးမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်။အမေရိကန်ကွန်ဂရက်ဆွတ်တော်ယူကရိန်းရဲ့လွတ်တော်အမတ်များအဖွဲ့ကလည်းအင်္ဂါနေ့ကယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တာပါ။ယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းယူကရိန်းနိုင်ငံရဲ့လွတ်လပ်ရေး30ပြည့်အတွက်ချီးကျူးစကားပြောကြားခဲ့တယ်လို့ရုရှားနိုင်ငံရဲ့ရန်လိုတဲ့လူရက်တွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအချုပ်ချာအာဏာကိုအားပေးထောက်ခံသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်
။ဟာရီကိန်းမုန်တိုင်းအိုင်ဒါဟာအမေရိကန်အရှေ့ဘက်ကမ်းခြေအတ္တလန်တိတ်အလယ်ပိုင်းဒေသကိုဝင်ရောက်တိုက်ခတ်ပြီးရေကြီးရေလျှံမှုတွေဖြစ်လာကလေဆင်နာမောင်းအဖြစ်လဲပြောင်းလဲသွားနိုင်တယ်လို့အမေရိကန်အမျိုးသားဟာရီကိန်းဌာနကထုတ်ပြန်ပါတယ်။ဟာရီကိန်းအိုင်ဒါဟာလူအီစီယားနာပြည်နယ်ကမ်းခြေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပြင်းအားအဆင့်၄နဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ပြည်တော်စုမှတိုက်ခတ်ခဲ့သမျှမုန်တိုင်းတွေတဲ့အားအပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းရဲ့ဘိုချက်မဟာအခုကအနောက်ဗာဂျီးနီးယားပြည်နယ်နဲ့အဲဒီကနေအရှေ့ပိုင်းနဲ့အရှေ့မြောက်ကိုဝင်ရောက်သွားတယ်လို့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေတိုက်နှုန်းဟာအမြင့်ဆုံးတနားရီ45ကီလိုမီတာရှိပြီးမိုးရေချိန်က20စင်တီမီတာအထိရှိမယ်လို့မျှော်လင့်ရပြီး24နာရီအတွင်းအဲ့ဒီဒေသတွေကိုဝင်ရောက်တိုက်ခတ်လိမ့်မယ်လို့ဆိုပါတယ်။ဒါအပြင်လေစင်နာမောင်းအနေနဲ့လည်းမေရီလန်းပြည်နယ်မှာတိုက်ခိုက်နိုင်တယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5မီတာ24 kHz 12.13 ညာ5မီတာ40 kHz 8413ည5မီတာ51 kHz 5809နဲ့5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီလိုအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံဝန်လက်နက်ကင်ပိပခတ်တွေနဲ့လုံခြုံရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာထိခိုက်နေတဲ့ပေါ်ဆိုးရိမ်တဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်ဆင်အနာသိမ်းပြီးနောက်ပိုင်းနေရဆုံခွာသူ2သိန်းလောက်ရှိနေပြီးမကြတဲ့ရင်ကမုတ်တုံမှုရသွမှုတွေကြောင့်ဇူလိုင်လကတည်းကလူပေါင်း1သိန်း2000ကျော်လောက်ကလည်းရေပြေးတံခံရတဲ့အကြောင်းကုလသမဂ္ဂတွေးရင်မှုချုပ်ရုံးကပြောဆိုလိုက်တာပါ။
Our team and our partners are making efforts to reach around 3 million people in need.
ကုလသမဂ္ဂနဲ့ Critical Assistance and Protection Services ရေဝကူညီရင်းကာယောဂါတုံ့ပြန်ဆောင်ရေးပါဝင်ကာဝယ်ဆောက်ရှောက်မှုတွေလိုအပ်နေသူ3သန်းလောက်ကိုအကူအညီပေးနိုင်မှုကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ် Florencia Sotonino ကပေါ်ထူးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလိုအပ်နေသူတွေအကူအညီရနိုင်အောင်သက်ဆိုင်သူတွေအားလုံးကခွင့်ပြုဖို့မြန်မာနိုင်ငံရှိစိတ်ကုလသမဂ္ဂတာဝန်ရှိသူတွေကထပ်မံတိုက်တွန်းထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေကာဝယ်ဆောက်ရှောက်မှုတွေနဲ့ကိုဗစ်ရောဂါကာဝယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီမျက်မြတ်တရနဲ့လွတ်လပ်စွာဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆင်အနာသိမ်းခဲ့တာ9လရှိလာပြီမဲ့ဆန့်ကျင်ကြံမှုတွေလက်နက်ကင်တက်ခတ်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကစိုးရိမ်နေတာလည်းဖြစ်ပါတယ
်ထိုင်းနိုင်ငံတွေမှာမနေ့ကစာပြီးကိုဗစ်စီးမင်းစီကန်းနဲ့အညီခီးသွွာလာခွင့်တွေပြန်ဖွင့်ပေးခဲ့တယ်လို့ကန်ချနာပူရီပြည်နယ်တဲကထီးခီးနဲ့တနင်္သာရီတိုင်းဒဝဲနေဇက်ဂိတ်ကိုတော့ကုန်စည်စီးဆင်းဖို့အတွက်ဖွင့်ပေးခဲ့ပါတယ်ဒါပေမဲ့တခြားနေဇက်ဂိတ်တွေကိုတော့ပိတ်ထားဆဲဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းမဦးကပြောပါတယ်အလားတူမနေ့ကစာပြီးလဲထိုင်းပြည်တွင်းသွာလာရေးခီးစဉ်တွေအတွက်အဝေးပြေးကားတွေပြန်လည်ပြေးဆွဲခဲ့ပါတယ်ဗန်ကောက်မြို့တော်ကမော်ချီလို့ခေါ်တဲ့အဝေးပြေးကားကိတ်ကနေထိုင်းနိုင်ငံအရှေ့ပိုင်းအရှေ့မြောက်တောင်ပိုင်းပြည်နယ်တွေခီးစဉ်အတွက်ကားလိုင်း26လိုင်းစတင်ပြေးဆွဲခဲ့ပါတယ်ထိုင်းနိုင်ငံမှာကိုဗစ်ရောဂါပိုးကုသရေးလုပ်ငန်းတွေကိုဆက်လုပ်ရင်းကိုဗစ်နဲ့အတူရှင်တွဲနေထိုင်ခြင်းဆိုတာကိုထိုင်းအစိုးရကစတင်အကောင့်ထဲပို့လိုက်တာပါဒါအပြင်လေချောင်းကြီးစင်တချို့လည်းစတင်ပြေးဆွဲနေပြီဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့ပါကစ္စတန်နိုင်ငံကို Pfizer ဆေးကုမ္ပဏီထုတ်ကာဝယ်ဆေးလေးသန်းကိုအမေရိကန်ကကြာသပတေးကစပေးဖို့မှဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရက VOE ကိုပြောပါတယ်ဇန်နဝါရီလကစလို့အမေရိကန်က Moderna နဲ့ Pfizer ကာဝယ်ဆေး 9.2 တန်းလှူဒန်းထားတဲ့ပါကစ္စတန်နိုင်ငံကိုကမ္ဘာ့ကျန်းမာရေးဘွဲ့ WHO ပါဝင်နိုင်ငံတကာကိုဗစ်ကာဝယ်ဆေးထောက်ပံ့တဲ့အစီအစဉ် COVAX ကတစ်ဆင့်ကာဝယ်ဆေးလေးသန်းတစ်သိန်းခွဲနီးပါးပေးဖို့သွားမှာပါအမေရိကန်ပြည်အောင်စုမှလည်းနိုင်ငံတကာမှာကာဝယ်ဆေးထုတ်နိုင်ရေးအရေး ေးပေါ်လိုအပ်ချက်အတွက်အကူအညီပေးဖို့သမ္မတဂျိုးဘိုင်ဒန်ကတိပြုထားတဲ့အတိုင်းအကူအညီပေးနေတာလည်းဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရကအင်မီကနေပြောဆိုလိုက်တာဖြစ်ပါတယ်။ဘေကင်ဘီထိရောက်မှုရှိတဲ့ကာဝယ်ဆေးတွေကိုကမ္ဘာတဝန်းမှာတက်နေတဲ့များအမြန်ဆုံးရအောင်ဂျိုးပန်းနေတဲ့အကြောင်းလည်းအင်ဂျီရောကပြောဆိုခဲ့တာဖြစ်ပါတယ်။
နိုင်ငံကကာယယောဂတိုက်ဖြတ်မှုလေးလာရေးဘိုးစင်တာတခုကိုဘာလီမြို့မှာမနေ့ဗုဒ္ဓဟူးနေ့ကကမ္ဘာ့ကျန်းမာရေးဌာန WHO ညွှန်ကြားရေးမှူးတက်ထရိုဂေဗရီယစ်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကဲရိုကပွင့်လှစ်ပေးလိုက်ပါတယ်။အဲဒီစင်တာကနေလာမယ့်အနာဂတ်မှာကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးပြဿနာတွေကိုတိုက်ဖြတ်ဖို့အတွက်နိုင်ငံကအချက်အလက်အရင်းမြစ်တွေထားရှိမှာဖြစ်ပါတယ်။အဲဒီစင်တာကိုပထမဆုံးအနေနဲ့မေလကတည်းကကြေညာခဲ့ပြီးကမ္ဘာလုံးကကျန်းမာရေးဆိုင်ရာအချက်အလက်တွေစုဆောင်းထားမှာဖြစ်တယ်လို့နိုင်ငံတကာအစိုးရတွေပညာရေးဆိုင်ရာအဖွဲ့အစည်းတွေပုဂ္ဂလိကသုတေသနဌာနတွေစီကနေသတင်းဖြန့်ဝေမှုသုံးသပ်ချက်တွေကိုလုပ်ပေးမဲ့စူပါကွန်ပျူတာတစ်လုံးကိုလည်းတပ်ဆင်ထားမှာဖြစ်ပါတယ်ခင်ဗျာ
။ကောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကသတင်းစီစဉ်ကိုတင်ဆက်သွားတာပါရှင်။ဗုဒ္ဓဘုနေ့နေနဲ့ကြာတာပတိနေနေနဲ့ခင် VA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့မကွေးတိုင်းကင်းမရွာဖြက်စီးခံရမှုမျက်မြင်သက်တွေတဦးပြောပြချက်တွေကိုကြားဖို့ရှိပါတယ်။အခုတော့မုံကိုးမှာ MNDAA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုးဒေသဖောင်ဆိုင်ဘက်မှာစစ်တပ်နဲ့ MNDAA ကိုကန့်တက်အကြားမနေ့ကတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။မင်းကဖြစ်တဲ့တိုက်ပွဲမှာအရက်သားတို့ထိခိုက်တာရှိကြောင်းလဲဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုအောင်မြတ်သူကပြောပြမှာပါရှင
်။ဩဂုတ်လ28ရက်ကစခဲ့တဲ့မုံကိုဒေသတိုက်ပွဲဟာဒီကနေ့9ရက်မြောက်နေ့အထိဆက်ဖြစ်နေတယ်လို့လက်ရှိတိုက်ပွဲအခြေအနေကို VOE ကိုပြောပြခဲ့တဲ့မုံကိုဒေသခံတွေကပြောပါတယ်
။မနေ့ကသူက10နိုင်မိသားလာပေါ်တော့အဲ့မှာ7နိုင်ပြီတော့ဖြစ်တာပေါ့နော်။အခုဖြစ်နေတာပေါ့ဆဲကဝင်းရင်ဖန်ဝင်းဖန်မနီရှူလေကောင်းမွေးကြရတယ်ပါတော့အဲမုံကောင်နေကြရတယ်ပြင်းပြင်းကြရတာပေါ့နော်တခါလေးကမလုံးကုန်းလုံးသက်တိုက်ကြရတယ်တခါလေးတဲပြင်းပြင်းနဲ့တော့သမုံဝါလီပေါ့နော်သူကစနက်တန်းတော့မကြောက်ဘူးဟိုကွန်တိုင်ယာတော့တရင်တော့ကျွန်တော်စီပြောတော့ပြောပြတယ်ပြမမရတော့သူတော့လက်လက်ကြရတာမှဒီလေ9ရက်ပြီးခိုင်းတယ်လို့ပြောတာပေါ့နော်မမရပေါ့ဇာညာရတာပေါ့ဟာပြီးတော့လူတော့မရှိဘူးပေါ့နော်
လူထိခိုက်မှုရှိတယ်လို့ပြောတဲ့ပန်စီတိုင်းရွာကိုဖုန်းကောဆိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ MNDAA ကိုကန်အဖွဲ့ပြန်ကြားရေးဌာနကတော့ဒီကနေ့စစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့မနေ့ကမုံကိုဒေသမန်မွန်ရွာနဲ့လောကူရွာကြားမှာလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မုံကိုဒေသဘက်မှာ MNDAA နဲ့တိုက်ပွဲဖြစ်ပွားတာကြားသိရကြောင်းဒါပေမဲ့အခြေအနေအသေးစိတ်ကိုမသိရကြောင်းပြောပါတယ်။
ကချင်ပြည်နယ်ဘက်မှာတက်ပွဲတိတိကျကျပုံတာရှမ်းမြောက်ဘက်မှာကတော့မင်းကိုဘက်မှာလည်းမင်းကိုတက်မင်းကိုဆိုင်ဆိုင်ဘက်မှာ NDA နဲ့တက်ပွဲဖြစ်တဲ့ဆိုတော့တရင်တော့ပဲတက်ပါလေ။ဒါမှအဲ့ဒီတင်းကတော့အောက်ခြေရင်းကြီးကကျွန်တော်ဘာမှမကြားရသေးတော့
MNDA ကိုကန်တက်ဖွဲ့တွေကတော့လက်ရှိတိုက်ပွဲဟာစစ်ကောင်စီတက်နဲ့သူတို့တက်ကြာဖြစ်ပွားတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့သတင်းမီဒီယာတို့က MNDA နဲ့ KIA ပူးပေါင်းတက်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားကြောင်းဖော်ပြထားတာရှိပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ MNDAA နဲ့ KIA ကြားတရားဝင်ပူးပေါင်းဆက်ဆင်ရေးလုပ်တာမရှိကြောင်းဒါပေမဲ့အဲ့ဒီဒေသဘက်မှာ KIA တပ်မ6အခြေစိုက်ထားတာကြောင့်ထိုးစစ်ဆင်လိုက်ရင်ခုခံတိုက်ခိုက်တာတော့ရှိကြောင်းပြောပါတယ်
။ကျွန်တော်တို့နဲ့တရားဝင်ပူးပေါင်းပြီးမှဆက်ဆင်ရေးလုပ်တာတော့မရှိပါဘူး။ဒါမှတခုရှိတာကတော့အဲ့တက်မှာကျွန်တော်တို့ကတက်ဆွတ်ထားတဲ့နေရာဒီမှာဒီစစ်ကောင်စီတပ်ကသူစစ်နာမှုရှိတော့ကျွန်တော်ကခုခံတိုက်ပွဲတော့ရှိမှာပါ။ဒါနဲ့ကျေဝင်ပေါ်တော့သူတို့နဲ့ဒီဘူဟာပေါင်းမမအသက်ပဲရှိတာတော့ဖြစ်ပြီ
။တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နယ်မုံကိုဒေသဘက်မှာဇလန်ကားကလေးကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးအခုဆိုရင်တလားကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဩဂုတ်လ3ရက်ကကျူကုတ်ပန်ဆိုင်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်လဲဖိုင်ကောင်းရွာဘက်က16,500လောက်ဟာတရုတ်မြန်မာနယ်စပ်မှာခိုးလုံနေကြတယ်လို့28ရက်နေ့မှာစဖြစ်ခဲ့တဲ့မုံကိုဒေသအတွင်းတိုက်ပွဲကြောင့်ကောင်းလုံနန်းဟာမန်ခုံနောင်လန်စတဲ့ရွာတွေကလူ900လောက်ဟာမုံကိုမျိုးကိုတိမ်းရှောင်နေကြရပါတယ်။ဇလန်လာအတွင်းဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ဖောင်းဆိုင်ဘက်ကဒေသခံ200လောက်ဟာလည်းတရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေတွေကိုကြားခဲ့ရပြီးတဲ့နောက်မှာတော့တနင်္သာရီတိုင်းကအခြေအနေတွေကိုလည်းကြည့်ကြရအောင်ပါ။တနင်္သာရီတိုင်းရေဖြူမြို့နယ်ဘက်ကရွာတွေကိုစစ်တပ်ကနေမြေရှင်းလင်းရေးလုပ်တာကြောင့် ရွာ9ရွာမှာလူဦးရေ 25,000 လောက်ဩဂုတ်လ26ရက်နေ့ကတည်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်စစ်တပ်ကရွာကနေပြန်ထွက်သွားလို့လက်ရှိအချိန်မှာဒေသခံတချို့ပြန်လာကြပြီမဲ့လေတချို့ရွာတွေမှာလူတွေကမပြန်ရဲကြဘူးလို့ဒေသခံတွေက VOE ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြမှာပါရှင်
ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတခုဖြစ်တဲ့တနင်္သာရီတိုင်းရေဖြူမြို့နယ်ဘက်ကျေးရွာလေးထဲကစတင်ဆောင်နေမှာစစ်ကောင်စီကတပ်ဆွဲပြီးနယ်မြေရှင်းလင်းရေးလုပ်တာကြောင့်ရွာ9ရွာကဒေသခံ2000ခွဲလောက်ထွက်ပြေးပုန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ဩဂတ်လ26ရက်လောက်ကရေဖြူတဝဲမြကန်းပြည်မှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားလို့ကျေးစုတော်မိုင်30မြမရှင်တပိန်ကရင်ရှင်တပိန်ရှမ်းဖန်24မိုင်ရွာနဲ့နှမ်းကျေးရွာတွေကဒေသခံတွေနီးစပ်ရာတောတောင်တွေထွက်ပြေးတိမ်းရှောင်နေကြရတာလို့နှမ်းကျေးရွာဒေသခံတို့က VOA ကိုပြောပါတယ
်34မိုင်ရွာရဲ့နောက်ပြီးတော့နှမ်းကျေးရဲ့ကြီးစုတော့ရဲ့နောက်ပြီးတော့မိုင်30ရွာရဲ့မြမရှင်တပီးရဲ့အဲရှမ်းပန်းရွာရဲ့ပေါ့ကြောက်လာပြီးတော့ထွက်သွားကြတာပေါ့ပြေးမဲ့နေရာလားတောတောင်ပဲရှိတယ်ဆိုတော့တောတောင်တွေပဲရွာနဲ့လောအောင်ပေါ့နော်ရွာနဲ့လောအောင်အဲတောတောင်တွေထဲပဲကြီးတယ်လူကြီးအကုန်လုံးစုစုပေါင်းဆိုရင်ဟိုလောက်ရှိတာပေါ့2000ခွဲလောက်ရှိမှနဲ့ကျင်းထွက်ပြေးနေကြလာတဲ့သူလည်းရှိတယ်မလာတဲ့သူလည်းရှိတယ်ဆိုတော့ကျွန်တော်တို့ရွာတော့အကုန်လုံးနှီးပါတော့အကုန်လုံးရွာကိုရောက်နေပြီပေါ့
ဩဂတ်လ30ရက်နေ့လောက်မှာစစ်တပ်ကသူတို့တပ်ဆွဲထားတဲ့နေရာတွေကနေပြန်ထွက်သွားပြီးမဲ့ကျေးစုတော်ရွာ၊ကရင်ရှင်ထပိန်ရွာနဲ့ရှမ်းဖန်ရွာတွေဘက်ကတော့ယနေ့ထိမပြန်ရဲကြသေးပါဘူး။ကျန်တဲ့၄ရွာကတော့အကုန်လုံးနှိပ်ပိုင်အင်တန်ရောက်ကြပြီလို့ပြောပါရယ်။အဲ့ဒီနယ်မြေတွေမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေရှိတယ်ဆိုတဲ့သတင်းကြောင့်ရွာတွေကိုရှာဖွေစစ်ဆေးတာလို့နှမ်းကျေးရွာဒေသခံတို့ကပြောပါရယ်။
ကျွန်တော်သတင်းကြားတလောက်ကတော့အဲ့ PDF ဖွဲ့ကဒီတဲ့ဟောပါဘောနော်သူတို့လောမြတ်နေမြေဆိုပြီးတော့ဝင်လာတဲ့သဘောပေါ့အဲ့ဒီချိန်မှာလာဆက်ဆေးတယ်လို့လည်းအဲ့လိုမျိုးသတင်းကြားတယ
်။ဒါအပြင်လွန်ခဲ့တဲ့ August 24ရက်နေ့က KNU နဲ့စစ်တပ်ကြားအဲ့ဒီဒေသမှာအခြေအနေတင်ပါခဲ့ပြီးအဲ့ဒီနောက်ပိုင်းရွာကစာတင်ကြောင်းတွေမှာတက်ဆွဲတာတွေနေမြေရှင်းလင်းမဲ့သတင်းတွေကြေကြေကြေကြေထွက်ပေါ်လာပြီးရွာသားတွေနီးစပ်ရာကိုထွက်ပြေးတင်းရှောင်ကြရတာလို့ဒေသခံတို့ကပြောပါတယ်
။36မိုင်စာတင်ကြောင်းမှာဒီလိုလူဦးရေနဲ့ဆိုင်ဝန်းကျင်လောက်ရွာ9နာရီလောက်မှာတက်ဆွဲလိုက်တာကိုရှိတာတင်ရမှာသူတရားရဲမှာကြတော့အဲ့ဒီရွာသေးကိုထီရောလူတို့နေရှင်းရေးနေရှင်းလင်းဖို့အတွက်ကမ်းဖက်တာတို့ဘာလို့လို့ရှိပါဘောခင်ဗျာအဲ့ဒီခါလေးတော့တကင်းကြရပါအဲ့လိုမျိုးတက်ဆွဲလိုက်တဲ့ချိန်ကျတော့အဲတချို့ရွာသားတွေကလည်းကြောက်လန့်ပြီးလို့ရှိရင်တော်တော်ဖက်ချံဥကြီးချံဖက်ချံဖွက်ပြီးတော့လို့ရှိတယ်ဒီမရေတွေပါလို့ရှိတာပေါ့ခင်ဗျာမြို့ဖက်ချံပြီးတော့လို့ရှင်မျိုးအိမ်တွေပါလို့တွားမိတာတို့ကိုရှိတာပေါ့
ဩဂတ်လ31ရက်နေ့မနေ့ကနေ့လယ်လောက်မှာလောင်းလုံမြို့နယ်ကတဝဲမြကန်းပေးဝေဒီကျေးရွာမှာလဲစစ်သားအင်အားတော်တော်များများနဲ့လူစိမ်းရှိမရှိနေရင်တွေမှာဝင်ရောက်ပြီးရှာဖွေစစ်ဆေးခဲ့တယ်လို့ဒေသခံနဲ့ဒေသရင်းတရင်အရင်းမြစ်တွေကပြောပါရယ်အဲ့ဒီအခြေအနေကိုတော့ VOA ကအတည်ပြုလို့မရသေးပါဘူးစစ်တပ်အာဏာသိမ်းယူလိုက်တာ9လတင်းတင်းပြည်လာပြီဖြစ်ပေမဲ့နိုင်ငံတော်ဝန်ဆက်အာဏာရှင်စနစ်ကိုစက်ကျင်တော်လှန်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာပုံစံမျိုးစုံနဲ့နှိမ့်စင်လို့ဆက်ရှိနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားနေရတော်တော်များများမှာတိုက်ပွဲတွေရှိနေပါတယ်ရှင်
။အလိမ္မာပြောသွားတာပါဆက်လက်ပြီးတော့မကွေးတိုင်းကစစ်ပေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။မကွေးတိုင်းပေါ့မြို့နယ်ကင်းမကျေးရွာမှာစစ်ဘေးဒုက္ခသည်တွေအတွက်လှူဒန်းထားတဲ့ဆန်နဲ့လူသုံးကုန်ပစ္စည်းတချို့ကိုစက်တင်ဘာလ1ရက်နေ့မှာစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့ကိုရိုင်းမြင်တွေ့ခဲ့ရသူရွာသားတဦးရဲ့ပြောပြချက်ကိုနားဆင်ကြည့်ကြရအောင်ပါရှင်။
ဒီနေ့စစ်တပ်ကကင်းမရုံးကြောင်းနဲ့လေးခါလိုက်တာစစ်တပ်မီးရှို့တယ်ဆိုတာကိုအခုလူကဘယ်လိုပုံစံမျိုးနဲ့သိမှာလဲဘယ်လိုပုံစံမျိုးနဲ့အတည်ပြုလို့ရမလဲဗျ။ကျ
ွန်တော်တို့ကပေါ့သူတို့ကိုလက်မြင်နေရတဲ့အခြေအနေမှာတော့ရှိနေတယ်ဗျ။အခုခုံကြီးကြောင်းကိုလက်ကြည့်တဲ့အခါကျတော့ခုံကြောင်းကရှိတဲ့လူထားတဲ့ထောက်ပံ့ထားတဲ့ပစ္စည်းတွေကိုအကုန်လုံးကိုမီးတွေရှို့သွားတယ်။မြေကြီးတွေလည်းဘာမှမရှိခဲ့တော့ဘူး။ရကြလည်းမကြမ်းတော့ဘူးပေါ့။တော်တော်များများကိုလည်းဖြစ်ပြီးမီးရှို့သွားတယ်ဗျ။အခု
ဟုတ်ကဲ့ဒီဒီနီးရှုပ်ရတဲ့ပစ္စည်းကဘလို့ကြောင့်ဒီဖုန်းကြောင့်မှစုထားလဲပြီးတော့ဒီရွာထဲမှာလူတွေရောမရှိကြတော့ဘူးလားဘလို့ကြောင့်မရှိတော့လဲဗ
ျဟုတ်ကဲ့ဗျလူတို့စက်ကောင်တွေကကျွန်တော်တို့ကင်းမရွာကလူတွေကိုတယောက်မကြံတတ်မယ်ဆိုတဲ့သဘင်ကြားတော့ကျွန်တော်တို့ကင်းမရွာပြည်သူတွေက ဟိုမနေရကြောက်ပေါ့ဗျာအခုရဲသူတို့လာတာနဲ့ရွာတွေကိုလင်းနေကြည့်နေနဲ့ကိုကျစ်ဆဲကျလောက်ထူပြီးကကြမလူတို့ကဝင်လာတဲ့အခါကျတော့ရွာထဲမှာလဲဒီသူပြောင်းမှမနေရဘူးအရင်တချီလဲမိရှုပ်ထားတယ်မိရှုပ်လို့အိမ်မှာစားကြမရှိတဲ့အတွက်ကျွန်တော်တို့မှာဟိုဟောက်တာလာတဲ့ပြည်ပြည်လေးကိုခဏလာတော့အချင်းလေးအရာစားကြမရှိတဲ့အတွက်ကျွန်တော်တို့ဖုန်ကြီးကျောင်းမှာအရေးရှိတဲ့နေရာကိုကျွန်တော်တို့ရိတ်ကားလေးတွေကံလေးတွေစီလေးတွေတဏ္ဍရိတ်ကားတွေဓာဝတံကွက်တွေဝင်မပြေးရသေးတဲ့ပြည်ပြည်လေးတွေတော်တော်များသေးတယ်ပေါ့ဗျာအဲ့ဒီဟာတွေကိုသူတို့ကနေဒီမှာဖြစ်ကြည့်ပြီးပုံပြီးရှို့သွားတာဗျာ
ဟုတ်ကဲ့စစ်တပ်ကနော်ဒါကျွန်တော်တို့အတီးပြုတ်ရထက်ယူတာပေါ့နော်စစ်တပ်ကမီးရှို့သွားတယ်ဆိုတော့အကြောင်းအရာကိုဘယ်လိုတိတိကျကျပြောနိုင်မလဲအဲ့ဒီမှာကအခြေအနေရရှုပ်ထွေးနေရဆိုတော့လေကျွန်တော်ကထပ်ပြီးတော့အတီးပြုတ်လိုချင်တာပေါ့
သူတို့ကျွန်တော်တို့ရဲ့ဒိန်းဝဲအရှိကမှာဒိန်းဝဲရွာဆိုတာရှိတယ်အဲ့ဒီကနေဝင်လာတယ်သူတို့ညဒီနာကျွန်တော်တို့ရွာအနီးနားအကုန်းပေါ်ကိုရောက်တယ်လို့ကျွန်တော်တို့တင်ပြရတယ်ဒါကြီးကျွန်တော်တို့ချောင်းထဲကိုဆင်းနေဆင်းမှာသူတို့ရွာထဲကိုလက်မကြီးတွေနဲ့လှမ်းပြတယ်ပြတဲ့အခါကျတော့အဲ့ဒီနေတွေကတော့ဘာမှမလုပ်သေးဘူးနောက်နေ့ဒီနေ့ပြန်မဲ့နေပေါ့နေ့လယ်ဟောလာဆန္ဒအီခွဲလောက်မှာသူတို့အဲ့ဒီဆန္ဒရိခာပြတိတွေသူတို့ချစ်ပြုတ်စားတော့ပြီးလို့ပိုးတဲ့ဟာတွေကိုဟိုမီးရှို့ပြီးဖြတ်တီးပြီးသွားတယ်ဗျ
ဟုတ်ကဲ့အဲ့ဒါကအကိုကိုတိုင်းမြင်လားဘယ်လိုမျိုးလဲ
ဟုတ်ကဲ့ဗျတို့ဒီမှာတို့ပြန်သွားတဲ့ပုံတွေရောမြစ်ကြီးကတော့မြင်ရတယ်ပေါ့ဗျာတို့စက်ကောင်တရားကောင်တွေအခုမြင်ရတယ်အဲဒါပေမဲ့ကျွန်တော်တို့ဒီထဲမှာဟိုကင်မရာမပါတဲ့အတွက်ကျွန်တော်တို့ကမှတ်တမ်းတော့မတင်လိုက်နိုင်ဘူးဗ
ျဟုတ်ကဲ့အဲ့တော့ဓာတ်ပုံတွေရောရှိနိုင်မလား
ဟုတ်တို့ပြန်သွားတဲ့ပုံတွေကျွန်တော်တို့ပြန်တော့ဖြစ်စည်းတဲ့ပုံဖြစ်စည်းခဲ့တဲ့ပုံတွေကျွန်တော်တို့ဟိုအလောင်းတလောင်းနဲ့တိုင်ရတတိမင်းရှို့ထားတဲ့ပုံတွေတော့ကျွန်တော်မှာတို့ပြန်ပြီးရဲ့အချင်းတွားတဲ့အချင်းကြောင့်ကျွန်တော်အဆက်လေးနဲ့တွားပြီးခဲ့ကြမှာမှတ်တမ်းတင်တဲ့ပုံတွေတော့ကျွန်တော်မှာရိုက်ချတာရှိရဲ့ဗျအ
လောင်းတလောင်းဆိုတာကဘယ်လုံးကပေဆုံးတဲ့အလောင်းလဲဗျအ
ဲ့ဒါကျွန်တော်တို့ဟိုတို့ပြန်ပြီးမှထွက်သွားတဲ့အချင်းမှာကြမှာတို့ကမင်းကိုရှို့ပထဲတာအဲ့ဒီအလောင်းကိုဗ
ျဘယ်လုံးကပေဆုံးတဲ့အလောင်းကိုပြောလို့ရနိုင်လဲ
ဟိုဒီနေ့မှလေလားလို့ပြောလို့ရနိုင်ပါလေ။ဒီတည်တဲ့လူကတော့လူလို့လူလားကျွန်တော်တို့လူလားဆိုတာတော့ခက်ခက်နနရုပ်ဖော်လို့သတင်းလိုက်လို့တော့မရသေးဘူးဗျ။အတီးပြူလို့ကျွန်တော်တို့မှမရသေးဘူးပေါ့ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။အကိုတို့ကဒီသူတို့တွေမီးရှို့တာတွေမျက်လုံးနေနဲ့တွေ့တယ်ဆိုတော့အကိုတို့ကဒါကျွန်တော်ထက်ပြီးတော့မေးကြည့်တာပေါ့နော်သိကြအောင်လေ။ဘာလို့လဲအချင်းတွေရှုပ်ထွေးနေတာဆိုတော့အကိုတို့ကဘယ်လိုကြောင့်ဒီမြင်ကွင်းကိုတွေ့တာလဲ
။ဟုတ်ကျွန်တော်တို့ကသူတို့လာပြီးသူတို့ရွာထဲဝင်ပြီးဆိုတော့သူတို့နဲ့မလန်းမကန်းကုန်းမောကပေါ့အန်ရကင်းနိုင်လောက်တဲ့ကုန်းဘူးပေါ်ကနေကျွန်တော်တို့ဟိုလမ်းပြီးမှကြည့်နေရတာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေ့သူတို့နဲ့မလန်းမကန်းမှကြည့်နေနေတွေ့တာပေါ့နော
်ဟုတ်ကဲ့
ဒါကတော့ကင်းမရွာမှာစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့တဲ့အခြေအနေကိုကြားခဲ့ကြရတာပါ။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ website နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းအာဆီယံအလုပ်သမားသမဂ္ဂတွေနဲ့အာဆီယံလွှတ်တော်ကိုယ်စားလှယ်တချို့ကတနင်္လာနေ့မှာလုပ်တဲ့သူတို့ရဲ့တွေ့ဆုံပွဲတွေမှာပြောလိုက်ပါတယ်။မြန်မာဒီမိုကရေစီအရေးနဲ့ပတ်သက်ပြီးပါဝင်ကူညီကြဖို့အပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ကသူ့ရဲ့109ချိန်မြောက်အစည်းအဝေးမှာတိုက်တွန်းခဲ့ပြီးတဲ့နောက်အာဆီယံအလုံသမားသမဂ္ဂတွေကလည်းဒီကိစ္စကိုအကောင့်ထည့်ပေါ်ဖို့ကြိုးပမ်းလာကြတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်အာဆီယံ Plus 6 Regional Social Dialogue လို့အမည်ပေးရတဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တနင်္လာနေ့ကပြုလုပ်တဲ့ online တွေ့ဆုံပွဲကိုအာဆီယံနိုင်ငံတွေအပြင်ဂျပန်၊နယူးဇီလန်၊တောင်ကိုရီးယား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေကအလုံသမားသမဂ္ဂတွေလွတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါမြန်မာဒီမိုကရေစီအရေးအတွက် ILO ရဲ့တိုက်တွန်းချက်ကိုအကောင့်ထည့်ဖော်ဖို့အာဆီယံအလုံသမားသမဂ္ဂတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကလှုံ့ဆော်ကြတာမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဝိုင်းပြီးထောက်ခံကြဖို့ဆိုတဲ့အချက်ကိုလည်းအဓိကကိစ္စတစ်ခုအဖြစ်ရှေ့တန်းတင်လာတာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးသူတို့ရဲ့တက်ဆိုင်ရာနိုင်ငံအလိုက်လွတ်တော်အတွင်းလှုပ်ရှားမှုတွေတောင်းဆိုမှုတွေကိုစူးစီးပြီးတဲ့နောက်ဩဂုတ်လ30ရက်မှာတော့ NUG ရဲ့လှုပ်ဆောင်မှုတွေကိုသူတို့အနေနဲ့ထောက်ခံတယ်လို့အသိအလင်းပြောခဲ့ကြတာပါ ဒီဆွေးနွေးပွဲကိုဦးဆောင်ပြီးတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအခုလိုပြောပါတယ
်။ဂျပန်ကအမတ်ကလည်းသူတို့ဂျပန်လွတ်တော်ထဲမှာရှိတဲ့ဒီကျွန်တော်မြန်မာပြည်ရေးဒီမိုကရေစီကိုထောက်ခံတဲ့အမတ်တွေနဲ့ CRPH နဲ့တကားပြောပြတယ်။နောက်ပြီးတော့သူတို့လွတ်တော်ထဲမှာသူပြည်တွင်းဌာနသူတောင်းဆိုနေတဲ့ NUG ကိုသိမှဆိုအဲ့ဒါတွေအားလုံးကျွန်တော်ပြန်စုပါစီတီရဲ့နောက်မှာမှာဒီ30နှစ်မှာကျတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေတော့ကျွန်တော်ဖော်ပါတယ်။အားလုံးဒီထောက်ခံတယ်ဆိုရင်တော့ဒီတိုင်းတော့မဖြစ်ဘူးပါနော်။ကျွန်တော်ဆုံးဖြတ်ချက်ကိုအားလုံးထောက်ခံတာဆိုပြည်ပြည်ချက်စာရေးပြီးတဲ့နောက်မှာကျွန်တော်တို့ကထည့်သွင်းပါတယ်။ဆိုတော့ပြင်သွင်းတဲ့အခါမှာဒါက NUG လုံထားတဲ့အလုပ်တွေပေါ့နော်။ NUG လုံထားတဲ့အလုပ်တွေကိုလည်းကျွန်တော်တို့ရေးတဲ့ထားတယ်။ရေးပြီးတဲ့နောက်မှာဘာတွေလုပ်ပြီးဘာတွေလုပ်ပြီးပြီ။ဒါကြောင့်တော့အဲ့ဒါကိုကျွန်တော်တို့ထောက်ခံပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကဒါကိုလုံးတဲ့ပွဲဖြစ်ပါတယ်
။ ASEAN Plus 6 Regional Social Dialogue ရဲ့ online စီဝေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံမှာ February 10 ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ကြောင်းထည့်သွင်းဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့85ကြိမ်မြောက်အထွေထွေညီလာခံကိုအခုလ14ရက်မှာကျင်းပတဲ့အခါရွေးကောက်ပွဲအနိုင်ရ NLD လွတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးဖွဲ့စည်းထားတဲ့မြို့သားညီညွတ်ရေးအစိုးရ NUG နဲ့အနာသိန်းစစ်ကောင်စီဘသူကိုအတိအမှန်ပြုတ်မလဲဆိုရဲအဆုံးဖြတ်အတွက်နှစ်ဖက်စလုံးကကြိုးပမ်းနေကြတာပါ။အာဆီယံအလုပ်သမားတမက္ကရီလွတ်တော်ကိုယ်စားလှယ်ရဲ့ကြိုးပမ်းမှုကကုလသမဂ္ဂမှ NUG အတွက်အထောက်အပံ့တစ်ခုဖြစ်လာမယ်လို့ယုံကြည်ကြောင်းဦးမောင်မောင်ကအခုလိုပြောပါရ
ယ်။ကျွန်တော်တို့ကတော့တော်တော်မျှော်လင့်ပါ။ဒါပြလို့ဆိုကျွန်တော်တို့လုံးတာရှိတယ်လို့တခြားအစုအဖွဲ့တွေကအများကြီးလုပ်နေတာရှိတယ်။ကျွန်တော်ကတက္ကနာပဲ။လွတ်တော်ကျွန်တော်တို့ဒီပြည်ပြည်ဆိုင်ရာမှာလည်းရှိနေတာသာတော့အလုပ်သမားတမက္ကရီနဲ့နိုင်ငံရေးပါတီတွေရှိပါတယ်ဥပမာဆိုရင်ကျွန်တော်ဆိုချိုဒီမိုကရက်ပါတီတွေပေါ့လေဘာပါတီတွေပေါ့အဲ့ဒီပါတီတွေကဆုံးဝဖြစ်နေတဲ့နိုင်ငံတွေရှိပါတယ်အဲ့ဒါမှာဆိုရင်ကျွန်တော်တို့ကသူတို့ကို NUG ကိုအတိအမှန်ပြုလို့ဆိုတဲ့ကိစ္စဆွေးနွေးလို့ရတာပေါ့နော်သူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေမှာဒီသက်ဆိုင်ရာလို့ဝါသမက်ကတဲ့တင်ပြတဲ့ကိစ္စနိုင်ငံခြားရေးဝန်ကြီးဌာနတော်ဒီဘက်ကိစ္စလုပ်နေတာတွေအများကြီးရှိပါတယ်ကျွန်တော်တို့ကဒီအားလုံးကဝိုင်းထောက်ခံတဲ့ဒီကူကကျွန်တော်မြန်မာနိုင်ငံကလူချင်းနဲ့ဒီမှာနိုင်ငံလူချင်းတာကလည်းဥလာကျွန်တော်ပြောတဲ့အချက်တွေပေါ်မူပြီးတော့ပေါ့နော်။ဥမာစီပွားရေးဈေးကွက်ကိုလည်းကြည့်မလား။အခြေခံလုံမှခွင့်ရေးကိုလည်းကြည့်မလား။ကျွန်တော်လွတ်လပ်တဲ့အလုံးရှင်ဖွဲ့စည်းဖြစ်စေခြင်းတွေကိုလည်းကြည့်မလား။လွတ်လပ်တဲ့လူ့ပန်းသမဂ္ဂဖွဲ့စည်းကိုလည်းကြည့်မလား။အခြေခံပညာရေးကိုလည်းကြည့်မလား။အဲ့ဒါတွေအားလုံးကအစင်တန်းမိတော့နိုင်ငံသူတဲ့အာဆီယံအတွင်းမှာပေါ့လေ။အတန်းမီတော့နိုင်ငံဖြစ်ဖို့ကတော့ကြောင်းလဲဖို့လူပဲဆိုတာအစည်းအဝေးလူအားလုံးချက်ပေါက်ခံနေပါလေ။ဆိုတော့အဲ့ဒီဒီမှာကျွန်တော်လူမတ်တမက္ကရီကမကြံခဲ့အောင်လူမတ်တမက္ကရီနဲ့ပတ်သက်နေတဲ့နိုင်ငံရေးပါတီတွေမကြံခဲ့အောင်ကျွန်တော်တို့ကဝိုင်းပြီးတော့အားဖြစ်ပြီးတဲ့ဒီမှာကျွန်တော်တို့ကတော့ပြောင်းလဲမှုတွေကိုအားရှိတယ်လို့ကျွန်တော်ပြောချင်တယ
်။ကမ္ဘာလုံးဆိုင်ရာအလုပ်သမားတမက္ကရီများအဖွဲ့ချုပ် ITUC ရဲ့အထွေထွေအသွင်ရင်းမှု Miss Sharon Barrow ကလည်းမြန်မာစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့နိုင်ငံတကာအစိုးရတွေကသူတို့ကိုလက်မခံချဖို့ဩဂုတ်လ28ရက်မှာလုပ်တဲ့မြန်မာနိုင်ငံအတွက်အလုံးစုံစီးပွားရေးတိတ်ဆုပ်လှုပ်ဆောင်မှုဆိုတဲ့အွန်လိုင်းအစည်းအဝေးမှာပြောခဲ့တာပါ။လာမယ့်ကုလအထွေထွေညီလာခံမှာ NUG အစိုးရကိုလက်ခံပေးဖို့အလုပ်သမားတမက္ကရီအဖွဲ့အစည်းတွေကတစဉ်ကြိုးပမ်းသွားမယ်လို့လည်းသူကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမမရှင်မကြခင်မှာတော့ကိုဗစ်ဖြစ်တဲ့အချိန်မှာအသားဓာတ်လိုအပ်တဲ့အကြောင်းဒီကျန်းမာရေးပညာပေးအနေနဲ့မေးမြန်းထားတဲ့လူထုနဲ့ကျန်းမာရေးအပတ်စဉ်ကဏ္ဍကိုတင်ဆက်မှာပါတခါဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်
ဒီအမေရိကန်တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါလိမ့် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါလိမ့်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါလိမ့်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါလိမ့် VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီကြာသာပတိတိမြနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိဝါရှင်တန်ဒီစီကနေဓာတ်ရိုက်တင်ဆက်နေပါတယ်အခုဒုတိယပိုင်းမှာဆက်လက်ပြီးနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
အနည်းသာစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူကပုံမှန်ချိန်မှာခဲရင်တော့ယောဂဖြစ်နေစီပါပို့ပြီးတော့ခဲရင်ကြရပေါ့နော်အနည်းသာစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူကပုံမှန်ချိန်
မှာဒါကတော့ကိုဗစ်ဖြစ်တဲ့အချိန်မှာအသားဓာတ်လိုအပ်ကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းနားဆင်ရမှာပါအခုတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်အနာသိန်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းသင့်မသင့်စဉ်းစားမယ်လို့ပြောဆိုထားတာပါဒီလိုလှုပ်လာနိုင်မယ်ဆိုတာကလည်းကြိုတင်ခံမှန်းလို့သိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါတကယ်ဖျက်သိမ်းလာတဲ့အခါမှာမြမနိုင်ငံရေးအခင်ချင်းဘယ်လိုဖြစ်သွားနိုင်ပါသလဲမြမအရေးသုံးသက်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်
ကျောက်ဒီမောင်တန်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေရဆိုတာပြောစပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအော်ကြီးကတော့မဟုတ်ဘူးထင်ပါတယ်စကားတွေကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့စိတ်တိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်ပါဆရာ
ဖျက်သိမ်းနိုင်ပါလေအဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တမတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြစ်သိမ့်နေအခက်အခဲတွေအများကြီးကြုံရမယ်အဲတမတော်ထဲမှာရောဒီထဲမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြစ်သိမ့်မဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေပြည်မှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုချက်သိမ်းရထင်တယ်လို့အစိုးရတရားကြေညာပြီးပါပြီ
။ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကံကွယ်ဆင်ရင်မှုတွေကြုံရလိမ့်မယ်။ဆိုတက်တွင်းမှာရောကံကွယ်ဆင်ရင်မှုတွေဖြစ်လာနိုင်ပါမှာဆရာ။အဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်ကဲ့။
တက်တွင်းမှာအခြေနှက်တဲ့လူတွေရှိပါလေ။ဒါကဤသူတရားလုံးကိုဆန့်ကျင်ပြီးလုပ်ရတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့2015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLG ကိုမဲပေးခဲ့ပြီး23-25ရာခိုင်နှုန်းလောက်ကအချက်ခိုင်ခွန်ပြောရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းရင်းသားပါတီတွေနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60ပေါင်း55ရာခိုင်နှုန်းလောက်4ယောက်မှ3ယောက်လောက်ကတက်လို့ဟိုမိုးတော့မလိုလားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းအဲတိကြပါတယ်။အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတဲ့တိုင်းကြီးကိုချစ်တဲ့လူတွေလည်းအများကြီးရှိပါတယ်။ပုံကံလားမပုံကံဘူးဆိုတာနောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုဖြတ်သိမ်းမယ်ဆိုတော့သူတို့ရဲ့ဥတီချက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီရောရှိရနိုင်ပါမလားခင်ဗျာ
။ဒါကသူဆုံးဖြတ်ရမှာပေါ့နော်။အရေတော့အုတ်ချုပ်ရေးပေါ့။ဘုရုံမကြီးအဲသားရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမယ်ဆိုလို့ရှိရင်ပုံပြီးဆိုးွားတဲ့အကျိုးဆက်တွေ ยาลาในเนี่ยคู่กูพิเศษเนี่ยนี่ท่าหาสูบบุหรี่สูดอะไรที่เรื่องเนี้ยอะไรละยันเนี่ยตัวอะไรในงานนั้นจะใส่ทูบิจ้าตัวอะไรตั้งที่เชียงรายมีทูบิจ้าสินตัวเองมาเนี่ยส่วนที่เอ็นเอลีกูเชื่อเต็มบีเนาะทุกอันนั้นเสร็จที่เนี้ยอันนั้นใครมาเยอะกว่าที่มาเนี่ยทั้งกูพิจารณาไม่รู้ทุกเรื่องเนี้ยตัวนี้ยาวละสิโมกีดูรู้บ่มาเชียงรายเนี่ยอันนั้นที่เนี้ยอะไรตัวเนี้ยอะไร ดูว่าเป็นนั่นเนี่ยอาจารย์เพิ่มมาอาชีพคันเนี่ยอาณาจินัยอยู่ไปตอนนี้เราเอ็นเอลดีก็จะได้เนี่ยสุรากันเนี่ยดูดูตบอดาเนี่ยโอชุดเด็ดสนิทกับตัวเราไม่ค่อยคุ้นเนาะเป็นนั่นเนี่ยอาณาเนี่ยอาจารย์เพิ่มมาเนี่ยอะไรบ่มาอาชีพอยู่เลยโอชุดอยู่ไปเสร็จตัวเราอาณาเชื่อสนิทกับเสร็จตัวเราเพิ่มเด็ดเราเนี่ยดูว่าอุตส่าห์เสร็จแล้วใช่ไหมเพิ่งเงี้ยเลยเพิ่งกูต้องเชื่อใจได้เลยไปยาวเลย อภิเษกศาสตร์ดีมาดีกว่าอภิเษกปฏิคุชิบุถ้าเยจีบาลอย่างนั้นที่ดูดูมาเท่ากันเนี่ยอภิเษกปฏิมาเข้าบ่แล้วเอเนอร์จีอาลิเบอร์ไลเซชันเราเปลี่ยนเนี่ยอภิเษกศาสตร์เราสั่งยึดกูด้วยกูกันเลยตัวเราเยจีเนี่ยข้างกันน่ะมาชีบาลแต่ก็บอกชี้เจ้าได้ส่วนจริงเราดูว่าเดโมแครตยูตัวเมรุตั้งแต่ก้าวตรงนี้ก็เปลี่ยนเลยเช็คกูยันเลยชี้เจ้าได้
ไม่ยันดีมาไอ้ตัวรถโลเอเนอร์ดิวชิดชะไรดอตัวรถที่ก็จะทำนักทำที่ใช้ปีกันอยู่ปัจจัยก็เอเนอร์ดิเนียมาสาธุวิวาลูทับคำพูดมูวี่ยานทางเนื้อลูน่าตัวรถตัวนี้ก็ละเอเนอร์ดิเนียมาสาธุลูตัวเราไม่ใช่ไหนมิชาลูทับคำพูดก็ปูยานลูทุกอย่างนั่นเราได้มาดองเส้นสูจินเนเอเนอร์ดิปัจจัยสิบิดาเช็ดปานเนี่ยมาสาธุลูไม่ยานเลย แต่จำไม่รู้จะคนละเปลี่ยนหรือเปล่าเนาะตัวเราเช่นเช่นจะอะไรมาเที่ยวมุดคู่พันธุ์ที่บูรลาเบะแต่ก็เช่นไหมแต่แกทั้งอะไรมาพิบุตรไม่มาเลยชี้แกมาตลาดบารีปีตัวเลยเดี๋ยวเราจะมุ่งที่พ่อจุ๊บเมียกันลุงยาตลาดบีได้เมียแต่เราจะดีได้เมียเลยแต่เราจะงาดีได้เมียเลยแต่เราจะดีได้เมียทำไมนึกกันละเสียยิ่งมาจะทำแบบนี้ดีดีแต่กูเนี่ยไปจูดละไม่เมียละก็รวยบีเจน่ะบ้าบ้าไม่เช่นไหน
เอ็นเอลดีกูเช็ดดิ้งเนี่ยเช่นนั้นเอ็นเอลดีสุรีนั่นแม่เราจะต้องมาปล่อยดูว่าเอ็นเอลดีทุกคนในอินฮัซุดิโมกรีจุลาเรอินฮัซุวีเอยัดอินหัวเบลุสเลบิอับเชลามเนี่ยเอเยอร์เซียอาซาดูเรอินฮัซุทุกคู่ฟอยซิทุกคู่ดาอินสติจูทุกคู่ปอดเปียงเนี่ยปอดท้องนั่งไม่รู้ทำไมไม่มาบล่ะ
ใช่เอสจูดคืออะไรพอจะมาลูกบ้านเอ็นเอลดีสุราชีดูเลยยินน่ะมาชีบีดาเช็ดติดอ่ะปุ่นเลยเจ้าอย่าอาณาอย่าเช็ดดิ้งไล่เด็ดไปเจ้าเจ้าตัวดาเวสีนี้สีนั่นเนี่ยขึ้นตาลานเนี่ยเชนีบีลานเนี่ยยังมีปอลามาเวแต่มาโมยเจ็ดที่มาเนี่ยเจ็ดไหมมีเอาลงอันนี้อยู่สาวิดาเนี่ยเช็ดที่เพียงไหมเนาะไอ้ดอกยิบว่าอาเพียงเราเจ้ามาดองดาบีเม่แล้วไปลงอันนี้ลงเด็กข้ามมาดอกแค่แค่นี้ยังอีสีลานเนี่ย เนาะตามอยู่ตัวเองจะมีกูอาฟริกามาเอ็นซีอาร์แล้วไงตัวนั้นลงมาสู่เลยข้าจ้าดอกอันนี้แค่แค่นี้กูจุดนิยมมันปีดอกแมนเดลล์แปลนตัวแมนเดลล์สิมาเกี่ยวชาเลยอยู่ตอนนี้มึงก็จะไปจุดกันเลยมีมีปาร์ตี้วันนี้เนาะปลุกควันเพิ่มเลยอยู่ตอนนี้กูรู้สึกเองว่าอาทิตย์นี้มันเกี่ยวมันสีเลยตัวเจ้าบุรุษเนาะยุคก่อนเว้ยเว้ยไม่ไลน์อ่ะจุดนั้นเลยยันดูพี่ตัวเลย เนาะยังไปอ่ะคนที่เดือดผู้เรียนมาเสร็จสอบเรียนรู้อะไรจนรู้ยังดูเรียนเช็ดตัวเอ็มเพลนี่ยังเล่าไม่สู้รู้สิ่งนี้เนาะอะไรที่คนว่ายังดูมองจนรู้ยังมาหาไม่ได้มาจากไหนแต่ก็ปุ่งจะพอได้ไปจากยุคก่อนเรียนในยุคก่อนเวเน่ถ้าไปกูจะไปทุกท่าเลยเนาะเอ็นจีอันนี้มาจนรู้ที่มันเก่งในกูสอบเรียนในเมื่อสุ่ยเสียเดียวตัวอันนี้มาตัวอะไรอันนี้ตัวอะไรก็
เอ้ยบีโลที่มันเกิดมีสิโลเอร่าก็ที่มาตรงนั้นอะไรสักไอ้ก็เอเนอร์ดีฮะมีเอาปุ่งจันทร์ชิดว่าเลยที่นี่อาเช่นเล่นนักการเงินปุ่งจันทร์อยู่ที่ชิดว่าไหนเนี่ยสุ่ยดอนซันสุ่ยเอ็มจำมาเพื่อเดนนี่แล้วนักการเงินลูกจันทร์ลูกจอร์เนี่ยฮะเอเนอร์ดีเอ็มวัวรามเขาไอ้ก็แล้วนักการเงินเอเนอร์ดีเนี่ยคว้าตัวเลยคว้าตัวเลยลูกจอร์ลูกยา
เอเนอร์ดีอาจจะไม่เป็นหลังดีกว่าไปตอนสั้นสุดจะเสร็จสวยไกลเมลูจนเราก็ต้องทิ้งลูกไปยงชีแต่ในใจตอนนี้เนี่ยปฏิบัติการเชื่อใจมันลงมือใช่โอเคมีเอาปุ่งจันทร์ยุบชิดวันไหนเลยยูจีปุ่งจันทร์ยุบชิดวันไหนเลยสุ่ยเอเนอร์ดีฮะ
party ကစိတ်တိတ်ဖွဲ့စည်းထားတဲ့ party တစ်ခုပဲဖြစ်သွားလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့လို့လက်နက်ကိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပယ်မထက်ဘူး
။ Okay ဆိုတော့အဲ့ဒီစိတ်တိတ်ဖွဲ့စည်းထားသော party ဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲ၊ရွေးကောက်ပွဲလဲဝင်နှင်းစီမှာမဟုတ်ဘူး
။ဟုတ်တယ်။ဒါကြောင့်မို့ရွေးကောက်ပွဲဝင်နှင်းစီတဲ့ party တစ်ခုကိုခွဲပြီးထူထောင်တယ်မန်ဒဲလာတို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ရှာလိုက်တယ်။အလုံးသမားတမကတွေ၊လယ်သမားတမကတွေ၊တမကပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ရှာလိုက်။ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူး။ဥပဒေတွင်တိုက်ပွဲရှိမယ်၊ဥပဒေပါတိုက်ပွဲရှိမယ်၊လက်နက်ကိုင်တိုက်ပွဲရှိ။အဲ့ဒီဟာသုံးခုသလုံးပြီးမဟာမိတ်ကြီးပဲချက်။ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့လူကရန်သူဖြစ်လာ။လက်နက်ကိုင်တိုက်ပွဲဝင်သွားတဲ့လူကလည်းရန်သူဖြစ်လာ။ကိုယ်တည်းလမ်းစိတ်မတူလို့ဆိုမဟုတ်ဘူး။အဲ့တော့ကျွန်တော်တို့လိုနေတာကမန်ဒဲလာပလန်လို့စီမံကိန်းကြီးအကုန်လုံးလုံးချုပ်ထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတက်မှာရွေးကောက်ပွဲမနာလဲပါကောင်းပါနိုင
်ကျွန်တော်အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့စီနရီယိုကိုဥတီပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင်သူတို့ကဒါလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတင်လဲကြားလာရကြံပြီအဲ့ဒီဟာကဥပီရောတော့မှသူတို့ထင်သူတို့လုံးလုံးရတဲ့အခြေအနေတို့ဆိုနိုင်မထင်တဲ့ referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လောက်ရပူလွယ်ကူတဲ့ကိစ္စလူဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မကြသိခင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တဲ့တော့တရားဝင်မှုကိုရဖို့အတွက်ကြမ်းရှာပါပဲရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အ ਨੇ ဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လေဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်သို့တော့ဒါကတိုက်ကြည့်အတွက်အဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြစ်ခြင်းကမရောက
်ဟုတ်ကဲ့နောက်ဆုံး
နီလာနဲ့ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နေ့အဲ့ဒီအခါမှာလည်းဘယ်အားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလည်းလည်းကအားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအားစုတွေရှိတယ်တက်မတော်ရှိတယ်ဒီအခြေကသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြတ်ထိုင်ပြီးစဉ်းစားဖို့တော်လိုတယ
်ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေ့ချင်တာနောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြေးတရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်လိမ့်မယ်နိုင်ငံရေးဆိုတာဒါပါပဲ
လူတို့နဲ့ကျမရဲ့အစီအစဉ်ကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါ။ VOA မြန်မာပိုင်းညနေခင်းအစီအစဉ်ကိုလိုင်းတိုမီတာ25 kHz 12.13 လိုင်းတိုမီတာ40 kHz 9413လိုင်းတိုမီတာ58 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ကြာတာပြည်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ကိုဗစ်ဖြစ်တဲ့အချိန်မှာအသားအတက်လိုအပ်မှုဟာတာမန်အချိန်မှာထက်ပိုပြီးများတာကြောင့်အသားအတက်စားသုံးမှုနည်းတဲ့မြန်မာလူမျိုးတွေအနေနဲ့ကိုဗစ်ဖြစ်တဲ့အချိန်မှာအသားအတက်ကိုပိုးပြီးဂရုတစိုက်ဖြည့်တင်းပေးဖို့အရေးကြီးတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကနေပြီးတော့တင်ဆက်ထားပါရရှင
်မြန်မာလူမျိုးအများစုနေစဉ်စားသုံးတဲ့အစားအစာမှာအသားဓာတ်ပါဝင်မှုဟာတဏှာလိုအပ်ချက်ထက်နည်းပါးနေတယ်လို့ချင်းစီသူတွေကပြောကြပါဗျ။အထူးသဖြင့်အသက်ကြီးတဲ့သူတွေဟာအသားဓာတ်စားသုံးမှုသတိတရာယုံနေသွားတာကြောင့်
ကိုဗစ်ဖြစ်တဲ့အချိန်မှာခဏကိုတင်းမှာအသားတက်လုံမင်းနေပါသွားလိမ့်ရှိတယ်လို့ဘာသာဆိုင်ရာသူပြုဆရာဝန်တခုဖြစ်သူတော်တာစုမြတ်စင်ကအခုလိုပြောပါတယ်မြန်မာလူမျိုးတွေအရဆိုရအသားစားနေကြရပေါ့နော်ဟိုရေငရဲငငယ်တွေကပြောရတယ်တော်လူကြီးတွေကဒါဟင်းစားကြီးရေမကောင်းဘူးပေါ့ထမင်းများများစားပေါ့ဟင်းစားဆိုရနေကြနေကြတော့ဟိုဒီလူသားတွေကိုများသွားပြီးအတွေးတွေဘေ့စ်လိုင်းပေါ့နော်စစ်ကြည့်လိုက်မယ်
ကျုပ်ပဲရင်ကျုံနဲ့အသားသက်ပါလေဖြစ်ဆစ်စာလေးကိုစားထုတ်ဖြစ်တင်ကျူပေးဖို့လိုတယ်လို့ဒေါက်တာဆင်းရဲစင်ကရှင်းပြပါတယ်။တနေ့တာစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူကပုံမှန်ချိန်မှာခဲရင်တော့ယောဂဖြစ်နေချင်ပါပို့ပြီးတော့ခဲရင်ကြရပါတော့။အဲဒီလိုတဲ့တနာတွေရဆိုရင်တော့ဘယ်လောက်စားဖို့ညွှန်းထားလဲဆိုရင်တနေ့ကိုအသားတို့ပုံငါပေါ့နော်၁၀သားနေ၁၅ချက်သားလောက်ဒီစားဖို့ပြောထား
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူဒုနဲ့ကျမရေးအစီအစဉ်ပါရှင်။ကြာတာပတိနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။
Manchester United တင်ကတော့ Portuguese တိုက်စစ်မှု Cristiano Ronaldo ကိုပြန်ခေါ်လိုက်ပြီဖြစ်ပါတယ်။ဒါဟာ Man U အတွက်တော့ Ronaldo ကိုဒုတိယအကြိမ်ခေါ်လိုက်တာပါ။ Ronaldo ဟာ Juventus ကနေထွက်ပြီးတော့ Man City ကိုရောက်မယ်လို့သတင်းတွေအတော်လေးထွက်နေပြီးမှနောက်ဆုံးမှ Man U ကဖြတ်ပြီးတော့ခေါ်လိုက်တာပါ။ဒီလိုခေါ်နိုင်ဖို့အတွက်အသင်းတာဝန်ရှိသူတွေရောကစားသမားဟောင်းတွေရောပါဝင်ခဲ့ကြသလို Man U နီးပြဟောင်းကြီး Ferguson ကိုယ်တိုင်လည်းဖုန်းနဲ့စကားပြောပြီးပါဝင်ခဲ့တယ်လို့သိရပါတယ်။ကြောင်ရွှေကြီးအထင်းနဲ့ပေါင်း12တန်းကနေ18တန်းလောက်အထိပေးရပြီးတော့အဲ့လိုခေါ်နိုင်လိုက်တဲ့အတွက်အပြောဆုံးကတော့ Manchester United ပြည်သက်တွေဖြစ်ပါတယ်
။ Amazing mate honestly I think if you go back 24 hours
go on was yeah oh my အမှန်တိုင်းပြောရရင် Man U ပြည်သက်တော်တော်များကသူ Man City သွားပြီပဲထင်နေကြတာ။သူအဲ့ဒီကိုမသွားသင့်ဘူးလို့ပဲစိတ်ထဲဖြစ်နေတာ။ဒါပေမဲ့သူလာမယ်ဆိုတဲ့သတင်းလဲကြားလိုက်ရောလုံးဝကိုမယုံနိုင်အောင်ဖြစ်သွားတယ်။
Well, I'm not going to lie, Man City this morning, I was a bit angry.
ကျွန်တော်ကတော့မညာချင်ပါဘူး။ online မှာသတင်းတွေဖတ်ပြီး Man City ကိုပြောင်းမယ်ဆိုတဲ့သတင်းကြောင့်နည်းနည်းဒေါသဖြစ်မိတယ်။ပြီးတော့သူ Man U ကိုလာမယ်ဆိုတော့အယံအံ့ဩသွားတယ
် Man U နီးပြ social ကတော့ Ronaldo ကိုခေါ်လိုက်တာနဲ့ပတ်သက်ပြီးတော့
Then of course he's not trying to
သူ့ကိုခေါ်တာအယံကိုမှထိုင်ခိုင်းမှုမဟုတ်ပါဘူး။အဲ့တော့သိကြပါတယ
်။ He's going to make us a better team of course.
သူကကျွန်တော်တို့အသင်းကိုပိုးပြီးတော့ကောင်းတဲ့အသင်းဖြစ်အောင်လုပ်သွားမှာပါ။
ဆိုတော့ Ronaldo ကိုခေါ်နိုင်လိုက်တာနဲ့ပတ်သက်ပြီးတော့ဘောလုံးချမ်းကျင်သူတွေရဲ့အမြင်ကရောဘယ်လိုရှိပါသလဲ Real Madrid နီးပြ Carlo Ancelotti ကတော့ Ronaldo Man U ပြန်ပြောင်းသွားတာဟာ Man U အတွက်ကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ
်ဟာ la llegada de Cristiano Ronaldo creo que es un buen asunto Cristiano Ronaldo
Cristiano Ronaldo Man U ရောက်သွားတာကောင်းတယ်လို့ကျွန်တော်ထင်ပါတယ် Ronaldo ကလည်းသူ့ကိုချစ်တဲ့အသင်းကိုပြောင်းသွားတာဖြစ်ပြီးတော့သူလည်းအဲ့ဒီမှာအချိန်ကြာကြီးအကောင်းဆုံးကစားနိုင်ခဲ့တယ်ပြီးတော့ဒါ Man U အတွက်လည်းအရန်ကောင်းတယ်လို့ထင်ပါတယ် Ronaldo Man U မှာအကောင်းဆုံးခြေစွမ်းပြနိုင်ပါစေလို့လည်းဆုတောင်းပါတယ်ပြီးတော့အမှန်တမ်းပြောရရင် Man U အသင်းဟာအင်္ဂလန်မှာကျွန်တော်ကြိုက်တဲ့အသင်းမှာ
Ronaldo ကို Real အသင်းမှာနီးပြလုပ်ခဲ့မှုတဲ့လက်ရှိ Roma နီးပြ
Jose Mourinho ကတော့ che dico i mi sembra base
ခုပဲပြောချင်တာက Juventus အတွက်ရော Ronaldo အတွက်ရော Manchester United အတွက်ပါချိန်တတ်တယ်ဆိုရင်ဒါကအကောင်းဆုံးပဲ Ronaldo နဲ့ပတ်သက်ပြီးတော့ဘာမှပြောစရာမလိုပါဘူးလွန်ခဲ့တဲ့နှစ်20အတွင်းဂိုးတွေအများကြီးသူပြီးဒမိုင်းမတ်တိုင်ကြီးစိုက်ထုတ်ခဲ့တဲ့ကစားသမားတယောက်အတွက်ဘာမှထပ်ပြီးပြောနေစရာမလိုပါဘူ
း Credo che non bisogna
Ronaldo ဟာကမ္ဘာအကောင်းဆုံးလူတွေကတယောက်ဆိုပေမဲ့အသက်36နှစ်ကျော်ပြီဖြစ်တာကြောင့်ဝေဖန်သူတွေကတော့အရင်လိုခြေစွမ်းပြပြီးအသင်းကိုအောင်မြင်မှုတွေယူနိုင်မှမလားဆိုပြီးတော့သံသယရှိနေကြပါတယ်။ဆိုတော့မန်ယူက Ronaldo ကိုခေါ်လိုက်တာနဲ့ပတ်သက်ပြီးအားကစားကလောက်ရှင်ကိုဇော်မျိုးတန်ရဲ့အမြင်ကရောဘယ်လိုပါလဲ
။ Ronaldo ကိုခေါ်လိုက်တာဘလော့ဘီလုပ်ခြင်းနဲ့လားဆိုတော့အမှန်တော့သူ့တက်ပေါ်ရအခုတက်သူကတက်ကြနေပဲ36နှစ်ပုံတန်နဲ့တက်တန်းရတယ်တကယ်ဆိုပထမဥသာပြီးတော့ရောက်သေးတာအသင်းကိုရောက်တန်းရောက်တယ်ကသူကပထမဥသာပြီးကတည်းကပြီးတော့အင်တိုင်းအားရကတည်းကကျတော့သူကမက်စီလိုကတည်းကလည်းရှိနေတာပေါ့သူရဲ့ခေါ်တာပုံကပို့ပြီးတော့ညာတယ်ပေါ့ကြာသူရဲ့အတုံးပြူတဲ့စပိုင်းနဲ့အသက်မြင့်တာရဒီရေယူပြန်ရောက်တဲ့အချိန်မှာအမြင်ကလည်းအပြည့်အဝသုံးစားနေတာပေါ့ကွာတော်တော်လေးတင်းရတာနဲ့ဆက်ပါ့နောက်တစ်ခုကလက်ရှိလိုင်ဘာရှိနေတဲ့ကစားသမားတွေနဲ့သူနဲ့ကြားမှာအံဝင်မှုရှိပါမလားပေါ့အံဝင်မှုရှိပါမလားဆိုတာဟိုတိတဲ့အတိုင်းပဲဒီကဒီအသေးသေးရောက်လို့ရှိရင်သူသာလျင်နံပါတ်1ဦးသာပြသားသမားဖြစ်နေတာဟုတ်ကျေးဇူးဇာနဲ့ချီးပန်းထိုက်တာမျိုးမရှိဘူးသားပြောလည်းရှိပါတယ်ဘူးတော့လည်းပဲသူတဲ့ရွယ်နဲ့သူ့နေသားရဒါကြောင့်သူဒီစိမ်းကသူပထမဥသာပြေကစားသမားဟိုအရင်လိုခြေသွားမျိုးအရင်လိုပထမဥသာပြေကစားသမားမျိုး ဖြစ်လာဖို့အတွက်ခက်ခဲတယ်ဆိုတော့ဒီသဘောပေါက်ဖို့တော့လူတော်ပေါ့ဗျာအဲ့လိုမှမဟုတ်လို့ရှိရင်တော့အတင်းထဲမှာလက်ရှိရှိနေတဲ့ကစားသမားတွေနဲ့သူတွေအကြောင်းကလည်းနည်းနည်းအဆင်မပြေတာဖြစ်လာနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ
်။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်ရောမရှိနိုင်ဘူးလေ
။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့ဂျန်တဲ့ကစားသမားတွေနဲ့သူတွေအကြောင်းကအဝင်ဝင်ကြဖြစ်ပြီးတော့သူရဲ့ဥတော်နိုင်မှုကိုအတိအမှတ်ပြုမယ်ဆိုလို့ရှိရင်တော့တော်လေးကောင်းပါတော့။နောက်တစ်ခုကသူရဲ့ဆွမ်းဆောင်ရေးပေါ့ဥမာဗျာ။မယူမှာအခုဆိုရင်ကောင်းတိုက်ပြီးဘုတ်တင်နိုင်တဲ့ကစားသမားတော်တော်နည်းတယ်။ဘောနယ်လူကလည်းဒီတိုင်းကောင်းတိုက်ဘုတ်တင်ဆိုင်ရတော်တော်ကောင်းတာပေါ့။နောက်တစ်ခုကမယူမှာအခုဖြတ်တင်ဘောရီကနေလို့ဆိုရင်ဘုတ်တင်နိုင်မှုကလည်းဘိုးအရင်မယူပြင်းပြင်းနဲ့ဆိုင်လို့ဆိုလို့ရှိရင်ဖြတ်တင်ဘောရီကနေတော့ဘုတ်တင်နိုင်မှုကနည်းတဲ့အနေသားပေါ့။ဒီလိုနေသားပြီးမှဘောနယ်လူရောက်လာတဲ့အတွက်ကြောင့်ဖြတ်တင်ဘောရီကနေပြီးတော့ဘိုးသွေးနိုင်မှုတွေပူလာနိုင်တယ်ဗျာ။နောက်တစ်ခုကအလွတ်တေကံဘောရီကနေတော့ဘိုးသွေးနိုင်မှုတွေပူလာတယ်။ဒီချက်တွေကတော့မယူအတွက်အားသာချက်ပေါ့။အဓိကတော့သူရတကွက်ကောင်းမို့တကွက်ကောင်းဒီရနေပြီးတော့မယူသိန်းဘူးဒီပူရလာနိုင်တဲ့အနေအထားမျိုးရှိတယ်အခုလည်းပုံလာပါတယ်ဆို
တော့အခုရနော်တို့ခေါ်လိုက်တော့မယူပြိတ္တတွေတော်များများလည်းစိတ်လှုပ်ရှားနေကြတယ်အဲဒီပေါ်မှာလည်းတော်တော်လေးမျောလင့်နေကြတယ်ဆိုတော့ Manchester United အနေနဲ့ဒီနေ့ဘောလုံးရာသီမှာရောအာချန်ပီယံဖြစ်နိုင်တဲ့အလားအလာဘယ်လောက်ရှိနိုင်တယ်လို့ပြောနိုင်မလဲ
အခုလက်ရှိအနေသားရတော့အမှန်တကယ်တော့ရော်နယ်ဒိုမပါတော့မှလည်းမယူသေးရဒီချန်ပီယံအတွက်ကိုစိန်ပေါ်တိုင်းနဲ့ဟိုခြေသွမ်းမျိုးရှိနေပါပြီခြေသွမ်းမျိုးရှိနေပြီကဟိုအပေးယူချိန်တဲ့တဲ့ဒီလူငယ်လေးတွေနဲ့ဟိုဘော်ဒီဟိုကစားရပြပါရတော့အဆင်ပြေနေတာဒီနိုင်တာမနိုင်တာပဲတစ်ပိုင်းပါပဲဟိုအခုဆိုရင်တော့အဝေးဝန်းသက်ကုန်ပွဲသက်ဒီပါရတော့ပါပဲဟိုပျော်တဲ့တန်ကြီးမျိုးတော့တင်လာတာပဲဆိုတော့ဒီအနေသားတော်တော်လေးကောင်းနေပါပြီရော်နယ်ဒိုရောက်လာတဲ့အတွက်ကြောင့်ဟိုပုံကောင်းသွားတဲ့အနေသားယူတော်ရှိလာသေးတာပါလေတိုးတော်လည်းတစ်ဖက်ပါလေချယ်ဆီတို့မန်စီးတီးတို့ပေါ့အဓိကတော့လီဗာပူးကတော့ဟိုဒီတစ်ပေါ်လို့ရရဲ့ချန်ပီယံဖြစ်ဖို့ကသိမ့်မလွယ်ပါဘူးအဓိကတော့သူတို့နှစ်သင်းကိုပဲပြင်ရမှာပါသူတို့သုံးသင်းလုံးရဲ့ချန်ပီယံဖြစ်နိုင်ကြတော့ဒီနှစ်ပေါ်လို့ရလို့ကစားတူတော့ရှိနေတယ်အဲ့လိုပဲကျွန်တော်တို့လည်းပုံမှန်ချင်ပါတယ
်အောက်သောကလောင်ရှင်ကိုဇော်မျိုးတန်ပြောသွားတာပါဆိုတော့ရိုနယ်ဒိုအနေနဲ့အချိန်ကလိုမျိုးမန်ချက်စတာယူနိုက်တက်ကိုအောင်မြင်မှုတွေရအောင်ဘလောက်ထိဆက်ပြီးတော့ဆန်းဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါကျွန်တော် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပ
ါ။အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်မှာအမြင့်တဲ့နေထိုင်ခွင့်ရရှိထားသူတွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်မဲ့နီးလန်းတွေနဲ့လမ်းကြောင်းတွေကိုရှာဖွေနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားအတွက်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့ဆက်သွယ်ပြောဆိုမှုတွေရှိနေဦးမှာဖြစ်တဲ့အကြောင်းလဲဗိုလ်တွင်းကအမေရိကန်နိုင်ငံရဲ့ဌာနသတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးရာဌာနအကြီးအမြင့်တဲ့အတွင်းဝင်ဗစ်တိုးရီးယားညူလန်ကပြောဆိုလိုက်တာပါ။တာလီဘန်အနေနဲ့အရင်ကလောက်ခဲ့ပြီးနောက်ကျောင်းရဆွေနေရှိတာကြောင့်သူတို့ပေါ်လက်ခံလာအောင်တတိပြဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ခမန်းကြီးအမေရိကန်တရားကနေ200လောက်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေသေးဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။ကျန်နေသေးတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေအမေရိကန်နဲ့လက်တွဲလှုပ်လှုပ်ခဲ့ပြီးအာဖဂန်နစ္စတန်ကထွက်ခွာလူတွေကိုဘေးအန္တရာယ်ကင်းရင်ကယ်ထုတ်နိုင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံရဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုအခိုင်အမာဆက်လက်အားပေးရကြောင်းဗိုလ်ထုနေကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနိုင်ငံရဲ့ဥရောပနဲ့ပေါင်းစပ်ပြီးဒီမိုကရေစီထူထောင်ဖို့ဂျိုးဘန်းမှုတွေကိုအမေရိကန်ကကူညီနိုင်မဲ့နည်းလမ်းတွေကိုလည်းခေါင်းဆောင်နှုတ်ဆွေးနွေးမယ်အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။တွေ့ဆုံမှုအတွင်းလွန်ကျွေးကိစ္စတွေကိုအဓိကဆွေးနွေးမယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်။အမေရိကန်ကွန်ဂရက်စ်လွှတ်တော်ယူကရိန်းရဲ့လွှတ်တော်မှမများဖွဲ့ကလည်းအင်္ဂါနေ့ကယူကရိန်းသမ္မတနဲ့တွေ့ဆုံနေတာပါမန္တလေးဝလနကံပြည်ကနေလုံညွေးပြဌာန်းတွေကြောင့်ဆန္ဒမှုကူညီပေးလုပ်ငန်းတွေမှာထိခိုက်နေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးနောက်ပိုင်းနေရက်ဆုံးခွာသူ2သိန်းလောက်ရှိနေပြီးမကြာသေးခင်ကမုတ်တုံမှုရွာသွန်းမှုတွေကြောင့်ဇူလိုင်လကလေးကလူပေါင်း3သိန်း1000ခွဲလောက်ပါလေရေပြည်တဲ့ခဏရတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရုံးကပြောဆိုလိုက်တာပါ။ ဖကုလုံကရုံးချိုသတင်းစာရှင်းလင်းပွဲအတွင်းမှာပဲလူဟန်နေသူတွေကူညီရနိုင်အောင်သက်ဆိုင်သူတွေအားလုံးကခွင့်ပြုပေးဖို့လည်းတိုက်တွန်းတော်ပါတယ်
တဲ့ရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါရှင်။ကြာသပတေးနေ့နဲ့ KVOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုနဲ့ရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာဖို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုရဲမော်နဲ့ကိုညံဝင်းအောင်တို့ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်သံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါVOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ This program.